မြန်မာနိုင်ငံရှမ်းပြည်နယ်မှာခြေစိုက်တဲ့လက်နက်ကိုင်အဖွဲ့မျိုးမျိုးဟာစက်ယုံ38ခုကနေရာဘာစိတ်ကြွစီတွေထုတ်ပြီးနိုင်ငံသီးသီးကိုခိုးသွင်းနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် The Gate Tribune online သတင်းတပုတ်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်သတင်းတော်တူဖြစ်သူ Tariq Mahmood ရေးထားတဲ့မြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်တို့ရာဘာစီးပွားရေးမိုင်း1000ခီးလို့ဆိုရမယ့်သတင်းဆောင်မရှိမိုင်းလို့ဖော်ပြထားတာပါ။အဖွဲ့14ဘွယ်ကအဲ့ဒီစက်ယုံတွေကိုလက်ပတ်နေတာဖြစ်ပြီးထွက်လာတဲ့ရာဘာတွေကိုမူရစ်မောင်ကိုတွေကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇားခရိုင် TechNef ဒေသမှာရှိတဲ့ရာဘာစီးပွားရောင်းသူတွေစီကိုပို့ပေးတယ်လို့လူညိုရေးတပ်ဖွဲ့တွေထောက်လှမ်းရေးအဖွဲ့တွေမူရင်းနေနေရေးတာဝန်ရှိသူတွေနဲ့ရိုဟင်ဂျာတွေကိုကူကားပြီးသတင်းဆောင်မမှာရေးထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မှာအကြမ်းဖက်နေနည်းမှုတွေဖြစ်ပြီးတဲ့နောက်ပိုင်းရာဘာခိုးသွင်းသူရိုဟင်ဂျာအယောက်900ကျော်နဲ့လားအကောင်ကြီး1000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်လာကြတယ်လို့အမည်မဖော်တဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောတဲ့အကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်စစ်အုပ်တွေကနေရာဘာဆေးပြား13မျိုးကိုထုတ်လုပ်နေတယ်လို့ကောက်ဆက်ပဇားကဒုက္ခသည်စခန်းတွေမှာနေတဲ့ရိုဟင်ဂျာမူရင်းမောင်ကိုအများပြားကပြောကြောင်းလည်းရေးထားပါတယ်။ရာဘာစီးပွားထုတ်တဲ့စစ်ရုံတွေကိုနှိမ်နှင်းဖို့အပြင်းထန်ရေးယူလှုပ်ဆောင်ပေးပါလို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုအကြိမ်ကြိမ်ပန်ကြားထားပေမဲ့လည်းတိသာထင်ရှားတဲ့တိုးတက်မှုမရှိသေးဘူးလို့ဖော်ပြထားပါတယ်။ရာဘာစီးပွားတွေကိုရှမ်းပြည်နယ်ကနေရန်ကုန်အဲ့ဒီကနေရခိုင်ပြည်နယ်စစ်တွေမြို့တော်ကတဆင့်မောင်တော်မြို့နယ်ကိုအဆင့်ဆင့်ပို့ပြီးတဲ့နောက်မောင်တော်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကောက်ဆက်ပဇားစစ်တကောင်းနဲ့ဘာရီဆော့အရက်တွေကိုခိုးသွင်းကြတယ်လို့ Dhaka Tribune Online သတင်းဆောင်မှာရေးထားပါတယ်။